မင်္ဂလာရှိသောနေ့တည်လေးဖြစ်ပါစေရှင်။မျောလင်းစရာလုံငယ်ကဘာအစီအစဉ်မှာပြန်လည်ကြိုဆိုလိုက်ပါရစေ။ဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိတ်ခါရောရစရာဆိုင်မျိုးမြင့်ရေးသားထားတဲ့ပေါမုတ်မရှိသောပေါမုတ်အိမ်ဆိုတဲ့စာအုပ်လေးတဲကတတိကိုလူငယ်ဆိုတဲ့အကြောင်းအရာလေးကိုဖော်ပြပေးသွားမှာဖြစ်ပါရစေ။119ခုမြောက်သောစာလံမှာလူပြူသည်မိမိသွားသောလမ်းကိုအဘယ်သို့တန့်ရှင်းစေနိုင်မှမည်နည်းဟုမူကနှုတ်ကပတ်တော်တိုင်းသတိပြုရမည်လို့ဖော်ပြထားပါသည်လူငယ်များကိုနောက်ထပ်ခွန်အားပေးခြင်းပါသည်ဒီကျမ်းပိုက်လေးထဲမှာတွင်တင်ထားတဲ့အတိုင်းကျွန်ုပ်တို့ရဲ့ဘဝသက်တာလမ်းတန့်ရှင်းစင်ကြယ်ခြင်းကိုကျွန်ုပ်တို့ကိုယ်တိုင်ဂရုစိုက်ဖို့လိုအပ်ပါသည်ဘသူမှကိုယ့်အသက်တာကိုရှုပ်ထွေးခက်ခဲခြင်းတွေနဲ့မဖြတ်တန်းခြင်းမဘူးကိုယ့်အသက်တာကိုညစ်ညူအောင်မလုပ်ခြင်းမဘူးညစ်ညူခြင်းတွေနဲ့လည်းမပတ်သက်ခြင်းမဘူးဆရာရဲ့ကျွန်တော်တို့လည်းသူများလိုကောင်းကောင်းမွန်မွန်နေကြတာပေါ့ဘဝကိုပျော့ပျော့ရွှင်ရွှင်နဲ့ဖြတ်တန်းခြင်းတာပေါ့ဘဲတော်တော်ဘေလာလာမျက်နာရတဲ့လူဖြစ်ချင်တာပေါ့တန်တန်ရှင်ရှင်တီတီတန်တန်ဘဝမျိုးပိုင်ဆိုင်ချင်တာပေါ့ဒါပေမဲ့ဘယ်တတ်နိုင်မလဲလုံးတလုံးမဖြစ်လာတော့လေဖြစ်တယ်လို့နေဖြစ်တယ်လို့လုံးလိုက်တာပေါ့လို့ပြောကြတဲ့လူငယ်တွေလူကြီးတွေအများကြီးပါပဲမှန်ပါတယ်ဘသူမဆိုကိုရှောင်းမဲ့လမ်းကိုခလုံးမထီစူးမညီပဲတန်တန်ရှင်ရှင်နေချင်ကြပါတယ်လူငယ်ဘဝမှာအတွေးခေါ်တွေတန်ရှင်းဖို့လူငယ်ဘဝမှာကိုယ်ခန္ဓာကျန်းမာတန်ရှင်းဖို့ယုံကြည်ခြင်းအရာတန်ရှင်းဖို့စိတ်နှလုံးတန်ရှင်းဖို့အရေးကြီးပါတယ်လူငယ်ဘဝကလေးကအတွေးခေါ်တွေတန်ရှင်းဖို့ဂရုမစိုက်ရင်စိတ်နှလုံးတန်ရှင်းဖို့အလေးနက်မထားရင်ကိုယ်ခန္ဓာကျန်းမာတန်ရှင်းခြင်းကိုအလေးနက်မထားရင်ကြီးလာရင်အသက်ကြီးပြီးအချိန်မစည်းတဲ့သူလိုဖြစ်နေမှာပေါ့ဒီလိုလူတွေကြောင့်မကြခဏကျွန်တော်တို့ကြားနေပြောနေရတာကဒီလူကွာအသက်ကြီးနေပြီဒါလေးတွေမစင်းစားတတ်ဘူးလားအသက်ကတင်းကျိုင်းလှမ်းနေပြီအကျင့်ကမပြည့်နိုင်သေးဘူးဆိုတာမျိုးတွေပေါ့တချို့အသက်သာကြီးပြီးသေတာသွားတယ်အကျင့်မပြောင်းသွားတဲ့သူတွေနဲမမနေတာကောင်းပါပြီကိုလျှောက်တဲ့လမ်းတန့်ရှင်ဖို့ကို့အတွေးခေါ်တွေတန့်ရှင်ဖို့ကို့ရဲ့ကိုခန္ဓာကျန်းမာတန့်ရှင်ဖို့ဘာလို့ရမလဲဆိုတော့စာလံဆရာကတော့နှုတ်ကပတ်တော်တိုင်းသတိပြုပါလို့ဖော်ပြပါဗါးအတိတ်ဘယ်ကတော့နှုတ်ကပတ်တော်နဲ့အမြဲချိန်ထိုးပါနှုတ်ကပတ်တော်နဲ့အမြဲစစ်ဆေးပါဆိုတဲ့အတိတ်ဘယ်ပါပဲမှန်ပါတယ်ဒီကနေ့ရှုပ်ထွေးလာတဲ့လောကကြီးထဲမှာဩဝါဒမျိုးစုံတွေနဲ့ဖျားယောင်းနေတဲ့လောကကြီးထဲမှာယုံကြည်သူဖျားသားသမီးများအတွက်နှုတ်ကပတ်တော်အတိုင်းသာတတိပြုရမှာဖြစ်ပါတယ်။အယူဝါဒတွေအမျိုးမျိုးထဲမှာမှသူမှန်တယ်ငါမှန်တယ်ဆိုတဲ့ငင်းခုန်မှုတွေထဲမှာကျွန်ုပ်တို့ဟာနှုတ်ကပတ်တော်အတိုင်းသာတတိပြုဖို့လိုအပ်ပါတယ်။ယောသတ်ရဲ့အသက်တာအပြင်ဆက်ပြီးခွန်အားပေးခြင်းပါတယ်။ယောသတ်ရဲ့အကြောင်းကိုကပ္ပဦးချံအခန်းကြီး38ကနေစတွေ့ရပါလိမ့်မယ်။အသက်ကြီးမှရတဲ့သားဖြစ်လို့အဖေရဲ့အချစ်တော်သားဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကယောသတ်ဘဝဟာအိမ်မှာတိတ်ပျော်စရာကောင်းမှာပဲ။အဖေချစ်ဆုံးသားဖြစ်လို့မျက်နှာရမှာပဲလို့ထင်ခဲ့ကြတယ်။တကယ်တော့အဖေချစ်ဆုံးသားဟာအိမ်မှာပို့ပြီးနေရထိုင်ရကျဉ်းကျက်ပါတယ်။အထူးသဖြင့်ယောသတ်လိုအတိုင်တော်ထူတဲ့သူမျိုးဆိုရင်အကိုတွေကပို့ပြီးမုန်းတီးတတ်ပါတယ်။ဒါပေမဲ့ယောသတ်ဟာအကိုတွေရဲ့အပြစ်ကိုအဖေကိုတိုင်မြဲတိုင်ပါတယ်။ဒါကြောင့်အကိုတွေကမုန်းတီးမှုကိုခံရပြီးတော့တအိမ်ထဲမှာနေရတာဘာပြောစရာကောင်းမှလဲ။ကျွန်တော်တို့တောင်မောင်နှမတစ်ယောက်နှစ်ယောက်လေးရှိတာဟိုလူကကိုယ့်ကိုမုန်းတယ်ဒီလူကကိုယ့်ကိုမုန်းတယ်ဆိုနေလို့အဆင်ပြေပါမလား။အကိုတွေကလည်းအပြစ်လုပ်တိုင်းယောသတ်ကိုလက်ထိုးမှာပဲနှုတ်ပိတ်မှာပဲယောသတ်ကိုသူတို့လိုဖြစ်အောင်အဖော်ညှိမှာပဲအဖော်လဲညှိမရလက်ထိုးတော့လည်းမယူနှုတ်ပိတ်ခါလဲလက်မခံအဖေကိုကြီးပဲတိုက်နေတဲ့အခါအကိုတွေမုန်းတာခံရပြီပေါ့မုန်းတာမှရိုးရိုးမဟုတ်ဘူးအသေးကိုတတ်ချင်အောင်မုန်းနေတာယောသတ်ရဲ့အသက်တာကရှန်ဆုံနဲ့မတူပါဘူး။ရှန်ဆုံကတော့မွေးကလေးကဖခင်ရဲ့ရွေးကောက်ထားတဲ့သူဖြစ်တယ်။ခွန်အားဗလာရှိတယ်။ပြိုတိုင်းကြိုက်တဲ့နှင်းစီခိုင်လိုဖြစ်နေမှာပဲ။ဒါကြောင့်လဲဣသရေလအမျိုးသမီးတွေကိုသူအထင်မကြီးဘူး။ဒါပေမဲ့ယောသတ်ကတော့ရှန်ဆုံလိုမဟုတ်ဘူး။တာမန်ခွန်အား၊တာမန်လူတယောက်တာပါပဲ။ဒါထက်မကနေ့တိုင်းအကိုရဲ့အမုန်းကိုခံနေရတဲ့သူတယောက်ပါ။ ဘာမှမထူးခြားတဲ့ရောသက်ဟာထူးထူးခြားခြားအောင်မြင်သွားတာကနှုတ်ကပတ်တော်အတိုင်းတတိပြုအသက်ရှင်ခဲ့လို့ဖြစ်ပါတယ်။ထူးထူးခြားခြားရှန်ဆုံလိုလူကမထူးခြားတဲ့တာမန်လူလိုဖြစ်သွားရတာကနှုတ်ကပတ်တော်အတိုင်းတတိမပြူတက်လို့ပါပဲ။စင်ကျင်မိတာကဒီကနေ့ကျွန်တော်တို့ဟာရောသက်ကဲ့သို့ဖြစ်ဖို့လိုအပ်ပါတယ်။လောကသားတွေရဲ့အပြစ်ကိုရှောင်ပြီးသူတို့မှားယွင်းနေတယ်၊သူတို့အပြစ်ထဲမှာကျင့်လဲနေတယ်ဆိုတာကိုဘုရားသခင်ရဲ့အလိုတော်နဲ့အညီဖော်ပြနေရမယ်။ယောသက်ကဲ့သို့လောကအပြစ်ဒုစရိုက်တွေနဲ့အလဲအလှယ်မလုပ်ပဲဘုရားအလိုတော်ကိုသာဦးစားပေးရမယ်။အကိုရရဲ့မုန်းတိမှုကိုခံပြီးအဘအလိုဆောင်တဲ့ယောသက်လိုကျွန်တော်တို့လည်းလောကရဲ့တိုက်တွန်းမှုသွေးဆောင်မှုတွေကိုရှောင်ပြီးအသက်ရှင်ဖို့လိုအပ်ပါတယ်။ယောသက်ဟာသူ့ကိုမုန်းတဲ့အကိုကြီးချားမှနေရတာမပျော်ပိုက်ပေမဲ့သူ့မှာဖျားဖော်ပြထားတဲ့အကြံစီရှိတယ်။အိမ်မက်ရှိတယ်၊ယူပါယုံရှိတယ်။ကျွန်တော်ဆင်ခြင်ကြည့်တယ်။အကယ်၍ယောသက်ဟာသူ့ကိုရီနဲ့အဆင်ပြေဖို့အကိုကြီးရဲ့အလိုကိုလိုက်ပြီးအကြိုက်ဆောင်ခဲ့မယ်ဆိုရင်သူဟာအဖေရဲ့ချစ်ချင်းကိုလည်းခံရတယ်လို့တစ်ဖက်မှာလည်းအကိုကြီးနဲ့အဆင်ပြေနေမယ်ဆိုရင်သူ့အိမ်မှာသူ့အလွန်ပျော်မှာပါပဲ။အခုတော့သူ့ကိုရရဲ့အလိုကိုမလိုက်အကြိုက်ကိုမဆောင်တော့အကိုရေကသူ့ကိုစကားလေးနဲ့တောင်မကျင်နာနိုင်ဘူးဟန်ဆောင်ပန်ဆောင်လေးတောင်မေတ္တာစကားကိုမပြောဆိုနိုင်ပါဘူးအကိုတို့သည်တိမြင်သောအခါသူ့ကိုမုန်း၍မေတ္တာစကားကိုသူ့အားမပြောနိုင်ကြလို့ကပ္ပဝုကျမ်းအခန်းကြီး38ခန်းငယ်၄မှာဖော်ပြထားပါတယ်ဒီလိုပါပဲဒီလောကကြီးရဲ့အလိုကိုမလိုက်ရင်လောကကြီးရဲ့အကြိုက်ကိုမဆောင်ရင်ကျွန်တော်တို့ကိုလူတွေမုန်းတီးမယ်ဒါပေမဲ့လောကရဲ့အလိုလောကရဲ့အကြိုက်ကိုလိုက်ပြီးအသက်ရှင်ရင်ဒီလောကကြီးထဲမှာတခဏတော့ကျွန်တော်တို့ပျော်ရမယ်တခဏတော့ကြည်နူးရမယ်တခဏတော့လူတွေအထင်ကြီးလေးစားတာမြောက်စားတာတွေခံစားရလိမ့်မယ်ဒါပေမဲ့ဖျားပြင်ဆင်ထားတဲ့ကြီးမားတဲ့အောင်မြင်မှုတွေနဲ့ဝေးရပါလိမ့်မယ်ဒီနေ့များစွာသောလူတွေကလောကကပေးတဲ့အောင်မြင်မှုတွေလူကျင်လာတယ်။လောကကြီးနဲ့ရန်သူမဖြစ်ချင်ဘူး။လောကကြီးထဲမှာအေးရအေးချမ်းလေးနေချင်တယ်။အဲ့ဒီတော့ဆရာရဲ့ကျွန်တော်တို့လည်းသူတို့နဲ့ပြဿနာမဖြစ်ချင်တာနဲ့နေ့တိုင်းမြင်ရမဲ့သူတွေအမုန်းမပွားချင်တာနဲ့သူတို့လည်းကိုယ့်ကိုခင်နေတာဆိုတော့မထူးပါဘူးဆိုပြီးသူတို့နေတယ်လို့နေလိုက်တယ်စားတယ်လို့စားလိုက်တယ်သွားတယ်လို့သွားလိုက်တယ်အဲ့ဒီကနေစပြီးခြေလန်းတွေစပြက်ပြီးအဲ့ဒီကစပြီးပြက်လိုက်တဲ့ခြေလန်းအခုအထိပြန်မတည့်နိုင်တော့ဘူးရောသက်ပါကြောင့်အကိုရေရဲ့မုန်းတီးမှုမကျေနပ်မှုတွေကိုကြံ့ကြံ့ခံနိုင်နေတာလေဆိုတော့နှုတ်ကပတ်တော်အတိုင်းသတိပြုလို့ဖြစ်တယ်။နှုတ်ကပတ်တော်ထဲမှာယက်တီလို့ဖြစ်တယ်။သူမြင်ခဲ့တဲ့သူမှတ်ခဲ့တဲ့အိမ်မက်ဟာဖခင်သူ့အပေါ်မှာထားတဲ့အကြံစီဖြစ်တယ်။ဖခင်ရဲ့နှုတ်ကပတ်တော်ဖြစ်တယ်လို့ယုံကြည်ထားတယ်။သူ့အိမ်မက်အတိတ်ပဲကိုသူ့အဖေကဖွင့်ပြောခဲ့တယ်။သူ့အဖေပြောတဲ့အိမ်မက်အတိတ်ပဲဟာသူ့အတွက်ဖခင်အကြံစီဖြစ်တယ်ဆိုတာအဖေသိတယ်လို့သူသိတယ်။အဖေမှတ်ထားတယ်လို့သူမှတ်ထားနေမှသိကြပါတယ်။အဖေကသူ့အိမ်မက်နဲ့ပတ်သက်ပြီးအဖကတင်မြင်သောအိမ်မက်သည်အဘယ်သို့နည်း။ငါနှင့်တင်းဤအမိတင်းဤအကိုတို့သည်တင့်ထန်သူစင်စစ်လာ၍ဥညွတ်ရမည်လောဟု၍သူ့ကိုဆုံးမလေ၏အကိုတို့သည်သူ့ကိုညူဆူကြ၏အဘသည်ထိုအရာကိုမှတ်လေ၏လို့တမန်ကျမ်းစာထဲမှာဖော်ပြထားပါဗျပထမအချက်အနေနဲ့ခွန်အားပေးချင်တာကမိမိသွားသောလမ်းကိုတန့်ရှင်းစေချင်တယ်ဆိုရင်လောကနဲ့အပေးယူမလုပ်ပါနဲ့လောကကကိုယ့်ကိုမုန်းတီးနေရင်တော့နှုတ်ကပတ်တော်အတိုင်းသာတည်ပြုပါနှုတ်ကပတ်တော်နဲ့သာကင်ဆွဲလိုက်ပါအောင်မြင်မှာဖြစ်ပါတယ်။နှုတ်ကပတ်တော်အတိုင်းတတိပြုတဲ့ယောသက်ပထမခြေလန်းအောင်မြင်တဲ့အခါဒုတိယခြေလန်းကိုလည်းအောင်မြင်ခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့အမြဲတည်ဆိုနေတဲ့ဓမ္မသချင်းတွေကလို့တစ်ခါလျင်သင်အောင်မြင်နောက်တစ်ခါအောင်မြင်ဆိုတဲ့အတိုင်းပထမတစ်ဆင့်အောင်မြင်ရင်နောက်တစ်ဆင့်ပြီးတစ်ဆင့်အောင်မြင်ဖို့တွန်းအားတွေရလာပါလိမ့်မယ်။နောက်တစ်ရက်မှာယောသက်ရဲ့ဒုတိယအောင်မြင်သောခြေလန်းကိုထပ်ပြီးဝေငှပေးပါမယ်။ဖျားသခင်သည်အချိန်တိုင်းမှာကောင်းမြတ်တော်မူ၏။ဟာလေလုယာ။အာမင်။နာတော်တာဆင်ကြသူပရိသတ်များအားလုံးပေါ်ဖျားသခင်ကောင်းချီးပေးပါစေ။